ကမ္ဘောဒီးယားနိုင်ငံကတရုတ်တိုင်ဝမ်နားမှာဒီနေ့ဆန္ဒပြခဲ့ကြတဲ့သူတွေကိုကမ္ဘောဒီးယားလူမျိုးရေးအာဏာပိုင်တွေကလူစုခွဲနှိမ်နှင်းခဲ့ကြပါတယ်။ဆန္ဒပြတဲ့သူတွေဟာကမ္ဘောဒီးယားနိုင်ငံမှာတရုတ်တပ်ဖွဲ့တွေတိုးမြှင့်ချထားမဲ့အပေါ်ကန့်ကွက်ဆန္ဒပြခဲ့ကြတာဖြစ်ပြီးရဲဘက်ကဆန္ဒပြတဲ့သူတချို့ကိုမေးမြန်းဖို့အတွက်ဆိုပြီးတော့ဖမ်းဆီးထိန်းသိမ်းလိုက်ပါတယ်။ဆန္ဒပြတဲ့သူတွေနဲ့ရဲဘက်ကခဏကြာပဋိပက္ခတွေဖြစ်ခဲ့ပြီးဆန္ဒပြတဲ့သူ၃ယောက်ကိုအနားမှာရှိတဲ့ရဲကားပေါ်ရဲဘက်ကဖမ်းခေါ်သွားခဲ့တယ်လို့မြန်မာတပ်တွေနဲ့ဒေသခံသတင်းမီဒီယာတွေကဖော်ပြပါရယ်ဆန္ဒပြပွဲဟာခွင့်ပြုချက်မရှိဘဲလုပ်ခဲ့တဲ့အတွက်အဲ့လူတွေကိုဖမ်းဆီးထားတာဟာစစ်ဆေးမင်းမြတ်ဖို့ဖြစ်တယ်လို့ဖနာမင်ရဲတပ်ဖွဲ့ကပြောပါရယ်ဆန္ဒပြတဲ့သူတယောက်ကတော့ Paris ငင်းငယ်ရေးသဘောတူစာချုပ်ကိုလေးစားဖို့အော်ဟစ်တောင်းဆိုခဲ့ပြီးအချို့ကတော့ကမ္ဘောဒီးယားအလံတွေကိုဝေယံကန်ဆောင်ပြီးတော့ဆန္ဒပြခဲ့ကြတာပါကမ္ဘောဒီးယားနိုင်ငံကရီယမ်ရေတဲ့အခြေစိုက်စခန်းမှာတရုတ်တပ်တွေအခြေချဖို့အတွက်တရုတ်နိုင်ငံနဲ့ရှုဝတ်သဘောတူညီမှုရထားပြီးဖြစ်တယ်ဆိုတာနဲ့ပတ်သက်ပြီးကမ္ဘောဒီးယားဆူရဘက်ကတော့ထက်ထလဲလဲညှဉ်းဆန်းထားပါတယ်။ဒီပတ်တက်တွေကိုကမ္ဘောဒီးယားနိုင်ငံမှာလက်ခံထားဖို့ကနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေနဲ့ဆန့်ကျင်နေတယ်လို့လည်းပြောပါတယ်။ဒီနေ့ဆန္ဒပြပွဲဟာကမ္ဘောဒီးယားနိုင်ငံပြည်တွင်းစစ်အဆုံးသတ်တဲ့ Paris ညီညာရေးသဘောတူစာချုပ်29နှစ်ပြည့်အထိမ်းအမှတ်ဖြစ်ဖြတ်သိမ်းရန်အတိုက်ခံ CNRP ပါတီကလုပ်တဲ့လူလူစုဝေးမှုရဲ့အစိတ်အပိုင်းတစ်ရပ်ဖြစ်တယ်လို့လည်း CNRP ဒုဥက္ကဋ္ဌဟောင်းကပြောပါတယ်ခင်ဗျာ။